စီးပွားရေးဆိုင်ရာသတင်းရဲ့အကြောင်းအရာတွေဟာလွယ်လွယ်လေးပြောလို့မရတယ်လို့လွယ်လွယ်လေးနားလည်လို့လည်းမရတဲ့အကြောင်းအရာတွေဖြစ်လေရှိပါတယ်။ထုတ်လွှင့်ရေးသားသူတွေကအခြေခံကိုနားမလည်တဲ့အခါမှားမှားယွင်းယွင်းရေးကြဆိုကြအတိတ်ပဲဖွင့်ကြတာတွေဖြစ်ကုန်တယ်လို့နားထောင်သူဖတ်ရှုသူတွေဘက်မှလည်းစဉ်းစားစရာအခြေခံနားလည်မှုလေးတွေရှိထားရင်တင်ဆက်သူအတွေ့ရောနားစဉ်ဖတ်ရှုသူတွေအတွေ့ရောပို့ပြီးတော့ကောင်းမွန်မှာမို့စီးပွားရေးဆိုင်ရာအကြောင်းအရာနဲ့စာနယ်ဇင်းအကြအဆက်ဆက်ပေါ်ဥက္ကမောင်ညိုဘောကဗေဒအမေရိကန်ပြည်ထောင်စုကိုလာရောက်ချိန်မှာမေးမြန်းခဲ့ပါတယ်။တင်ပြသူတွေအနေနဲ့ရောနားဆင်ဖတ်ရှုသူတွေအနေနဲ့ရောတည်ထားရင်ကောင်းပါတယ်ဆိုတဲ့အခြေခံအချက်တချို့ကိုဥက္ကမောင်ညိုကအကျယ်တဝန့်ရှင်းပြခဲ့ပါတယ်
။ပထမဆုံးတည်ထားဖို့ကောင်းတဲ့ဟာကတော့တန်ဖိုးထားမှုတွေခြားနာတာကိုတွေ့ရတယ်။အဲ့တော့တချို့ကလွတ်လပ်လပ်လောက်ကင်တဲ့စီးပွားရေးစနစ်ကိုသဘောကျတယ်။အဲ့ဒီဘက်ကိုဇောင်းပီးပြောရေးကြတယ်။တချို့ကကြတော့ဒီအစိုးရကချုပ်ကင်တဲ့ဘက်ကိုအတန်းတယ်အဲ့တော့ရေးတဲ့လူကဘယ်ဘက်ကိုအတန်ပြောရေးနေတာလဲအဲ့လိုသူ့ရဲ့တန်ဖိုးထားမှုကိုမှန်းကြည့်လို့ရအဲ့သူ့ရဲ့တန်ဖိုးထားမှုကိုမှန်းကြည့်လို့ရရင်ကိုကချိန်စားလို့ရတယ်သူဘယ်သူ့ကိုပို့ပူသားသားပြောနေလဲဘယ်သူ့ကိုရှော့ပြောနေလဲဆိုတဲ့ဟာကိုအဲသိနိုင်တယ်ဒုတိယသိထားဖို့ကောင်းတဲ့ဟာကတော့ဒီအခြေခံပေါ့ benchmark ဥပမာမြန်မာနိုင်ငံရဲ့စီးပွားရေးကိုပြောကြတယ်တန်လာထိုးတက်တယ်လို့ပြောတယ်ဆုတ်ယုတ်တယ်လို့ပြောတယ်အားရရှိတယ်အဲ့တော့ဘယ်အချိန်ကာလကိုခြေခံပြီးပြောတာလဲ1988ခုခြေခံပြောတာလား96ခုနှစ်ကိုခြေခံပြောတာလားဒါမှမဟုတ်ရင်2005ခုခြေခံပြောတာလားစသဖြင့်ပေါ့လေဒီအခြေခံကွာခြားသွားတာနဲ့မြတ်ဒီအတိပ္ပယ်ဖွင့်ဆိုပုံကကွာခြားသွားတယ်အဲ့တော့ဖတ်တဲ့လူကမျက်စိတည်းမယ်အဲတခုထဲမှာကျတော့ဘယ်နှစ်ကနဲ့စာရင်တိုးတက်တယ်လို့ပြောတယ်နောက်တခုထဲမှာကျတော့ဘယ်နှစ်လောက်မတိုးတက်ဘူးလို့ပြောတယ်ဒီနှစ်ခုကဆန့်ကျင်တယ်လို့ထင်ရတယ်တကယ်တမ်းကဒီနှစ်ခုစလုံးကမဆန့်ကျင်ဘူးအဲ့သူ့ရဲ့အခြေခံကိုလှမ်းကြည့်လိုက်သူအခြေခံထားတဲ့နှစ်တစ်နှစ်ကိုရှင်လိုက်ရင်တိုးတက်တယ်လို့ပြောနိုင်တယ်အဲနောက်တစ်နှစ်ကိုရှင်လိုက်လို့ရှိရင်မတိုးတက်ဘူးလို့ဒါပြောလို့ရတယ်နောက်တခြားတိုင်းပြည်နဲ့လည်းရှင်ပြီးပြောလို့ရတယ်ဘယ်သူနဲ့အဲရှင်အဲ့လောက်မတိုးတက်ဘူးဆိုတာမျိုးပြောလို့ရတယ်เนาะအခြေခံမှာလည်းကွာခြားတယ်လို့အချိန်ကာလမှာလည်းကွာခြားတာကိုရှိတယ်နောက်တစ်မျိုးကတော့ဘာလဲဆိုတော့အချက်အလက်ဆိုတဲ့ဟာပြောရတာတော်တော်လေးကက်တယ်အချက်အလက်အမှန်ပေါ့เนาะအနေထားအမှန်အဲ့တော့အချက်အလက်အမှန်လားမှန်တယ်လို့ထင်ထားတာလေလား imagination ပေါ့ကိုမှန်တယ်လို့တွေ့ထားရည်လားအဲ့တော့အဲ့ဒီမှာလဲအများအဖြစ်ကတော့ကိုတက်တည်ပြခြင်းညတဲ့ဟာကိုရွေးထုတ်ပြီးတော့ပြတတ်ကြတာတွေ့ရတယ် imagination လောက်ထားတဲ့ဟာတွေပေါ့တကယ်အချက်လဲအမှန်အဖြစ်ဆိုတာတဲ့မှန်တယ်လို့ထင်တဲ့ရှိတယ်လို့ထင်တဲ့ဖြစ်တယ်လို့ထင်တဲ့ဆိုတာမျိုးတွေကိုရွေးထုတ်ထားတာကိုတွေ့ရတယ်အဲနောက်တစ်ခုကတော့ဟိုအများနောက်ကိုဟိုလိုက်လေးရှိကြတယ်တချို့သိအရေးကြီးတဲ့စီးပွားရေးကိစ္စဖြစ်လင့်ကစားအများပြည်သူနားမလဲရင်မသိရင်ဟိုရေးတဲ့စာနယ်ဇင်းကလူတွေကနားမလဲရင်အဲ့ဒီအကြောင်းကိုပေါ့ပေါ့တန်တန်လုတ်ပစ်တတ်ကြတယ်။ဒီတစ်ဖက်မှာတော့အသိပြီးရောအရေးမကြီးတဲ့အသေးအဖွဲကိစ္စမျိုးတွေပေါ့လေ။ဥပမာဟိုစီးပွားရေးလုပ်ငန်းနဲ့ပြောရင်ဟိုကုမ္ပဏီတစ်တခုဖွင့်နေဆိုတဲ့ကိစ္စဘာမှအရေးကြီးဖြစ်တဲ့ကိစ္စမဟုတ်ဘူး။သူ့ရထုတ်ကုန်ကလည်းတိုင်းပြည်ပေါ်မှာအစားသုံးသူတွေပေါ်မှာအရေးကြီးခြင်းမှာကြီးတဲ့ကိစ္စမျိုးပဲ။အဲ့ဒီအပေါ်မှာအကြီးကျယ်လုတ်ချင်လုတ်တတ်ကြတယ်။တကယ်ကြီးကြီးမားမားသတင်းကြတော့အသေးအဖွဲအဲ့လုတ်ချင်လုတ်တတ်ကြတယ်။ဒါမျိုးလေးတွေတွေ့ရတယ်။အဲ့တော့စာဖတ်တဲ့သူတွေနဲ့ဓာရီကိုသတိထားပြီးတော့ဒီအခြေခံလေးတွေကိုသတိထားပြီးဖတ်ရင်ဒါအကျိုးများနိုင်တယ
်။ဒီနေရာမှာကျွန်တော်ဒီအချက်လက်ဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တခုလောက်မေးချင်ပါတယ်။စီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေစီးပွားရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေပေါ့နော်။နိုင်ငံတစ်ခုလုံးရဲ့စီးပွားရေးပဲဖြစ်ဖြစ်ပုဂ္ဂလိကကဏ္ဍတစ်ခုချင်းတစ်ခုချင်းစီရဲ့စီးပွားရေးပဲဖြစ်ဖြစ်အချက်လက်တိတိကျကျရဖို့ကဘယ်လောက်ထိအရေးကြီးပါတယ်လဲဆရာ
။တကယ်တမ်းကတော့အနာတိမှဆေးရှိရပါလေ။ဒီအချက်လက်မှန်မှန်ကန်ကန်ပြည့်ပြည့်စုံစုံအချိန်ကရဖို့အရေးကြီးတယ်။အဲ့တော့မှန်မှန်ကန်ကန်ရမယ်ချက်လက်မှားရင်ဆေးပေးမှားနိုင်တယ်ကုထုံမှားနိုင်တယ်နောက်တစ်ခုကအချိန်ခက်ရဖို့လိုတယ်အဲ့တော့ဟာရထားတဲ့ဟာလွန်ခဲ့တဲ့9နှစ်ကတည်င်းဆိုရင်ဒါတိတ်ပြီးတော့ပြောလို့မရဘူးတမိုင်းတည်းပဲဝင်သွားပြီပေါ့နော်တမိုင်းကြောင်းပဲပြောလို့ရဘူးအခုသူတပြည့်အခုခက်ကအရန်အပြောင်းလဲမြန်တယ်လေအရန်အပြောင်းလဲမြန်တဲ့ခါကျတော့ကိုယ့်လက်ထဲကိုလောလောလတ်လတ်ကိုဒါအခုခင်ဗျားတို့တည်င်းလုံနေတွေ့ဆိုအရန်တိတာတာကိုယ့်လက်ထဲကတည်င်းကဟာလာကိုယ့်လက်ထဲမရောက်ခင်တုန်းကတော့တကယ် fresh ဖြစ်တာပဲဒါပေမဲ့ကိုယ့်လက်ထဲရောက်သွားပြီးတော့ကိုယ်က present လုပ်တာအချိန်အပြည့်အတန်လွင့်မှုကကြားနေဒါမှမဟုတ် print လုပ်ဖို့ကြားနေဆိုအဲ့ဒီတည်င်းကပြောင်းမြန်ဖြစ်သွားတာမျိုးတွေတွေ့ရတယ်အဲ့တော့အချက်လက်မှန်မှန်ကန်ကန်ပြည့်ပြည့်စုံစုံပြည့်ပြည့်စုံစုံဆိုတာတပိုင်းတစလေးပဲဟာဟိုခွာလေးပဲကွက်ဖော်ထားတယ်ဒီလေးပဲကွက်ဖော်ထားတယ်ဆိုရင်ဒါမျိုးဆိုရင်တုံးတက်ရတာခဲ့တယ်အဲ့တော့မှန်မှန်ကန်ကန်ပြည့်ပြည့်စုံစုံအချိန်နဲ့တပြေးညီပေါ့ဖြစ်နေတယ်များအချိန်ကက်ကလေးရဖို့အရေးကြီးပါ
ဟုတ်ကဲ့ဒီနိုင်ငံတစ်ခုရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိစ္စမှာပေါ့နော်နိုင်ငံသူနိုင်ငံသားတွေစီးပွားရေးလုပ်မှုကိုင်မှုတွေကောင်းမွန်လာဖို့ဆိုတဲ့ကိစ္စမှာဒီရေဒီယိုစာနယ်ဇင်းတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါတယ်လို့ဆရာတုံးတက်ပါလဲ
ဒါတောင်းသိရင်တောင်းရှိကိုကဒါတောင်းကိုမှတောင်းရှိတယ်လို့တိလို့ရှင်အများကြီးတောင်းရှိအဲ့လိုမှမဟုတ်ဘဲနဲ့ပေါ့ပေါ့ပဲငါငါငါငါပဲရေးလိုက်မယ်ပြောလိုက်မယ်ဆိုလို့ရှိရင်တော့လေဘာမှတောင်းမရှိဘူး တိုင်မဲ့လူတွေအမှန်ကိုထင်မှပြင်မှဖြစ်အောင်လဲစာနယ်ဇင်းတွေကလုပ်ပေးနိုင်တယ်တော့ဒါမကောင်းတဲ့ဘက်ကဒါပေမဲ့လူတွေအထင်မှမြင်မှဖြစ်နေတဲ့ဟာတွေကိုကောင်းတော့အောင်လဲလုပ်ပေးနိုင်တယ်ဥပမာကုလောဆယ်ကုလောစီမှာတွေ့နေရတဲ့ပြဿနာကတော့ဒီညာနာပစ္စည်းပိုင်ဆိုင်ခွင့်ဆိုတာ intellectual property rights ပေါ့အဲ့ဒီဟာကိုအခုတော်တော်များများရဲ့မျက်စိထဲမှာဒါကြီးကိုဆိုးတယ်လို့ထင်နေတယ်ထင်းနေဆိုတော့ဒီတို့တွေ့ပြီးပြောတဲ့တွေ့ရတဲ့သူကလည်းဟိုမကောင်းတဲ့ဘက်ကမြင်တဲ့သူတွေကိုသွားပြီးတွေ့ပြီးတဲ့ခါမှာ balance view လာပြီးတော့မဖြစ်ဘူးအဲ့တော့လူတွေစိတ်ထဲမှာလည်းညာနာပစ္စည်းဆိုတာပေါ်လာရင်တော့ငါတို့ဒုက္ခရောက်တော့မှာပဲဘာပဲအဲ့လိုမျိုးတွေအဲမြင်တာများရင်တော့ balance view ကိုလာမဖြစ်ဘူးအဲ့တော့ balance view ဖြစ်နိုင်ဖို့လူတွေချိန်ချိန်ဆဆစဉ်းစားစဉ်းစားစပေါ့လေမျက်မျက်တတဖြစ်အောင်လုပ်ဖို့အစားနေစင်းမှာအထူးသဖြင့်တောင်းရှိ
ဟုတ်ကဲ့ဒါဆိုရင်ဒီကနေ့ကျွန်တော်တို့ရေဒီယိုတွေစာနေစင်းနေပေါ့နော်အခုစီးပွားရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေမှာဟိုဘလောက်ထိတာဝန်ကြီးကြီးလုပ်နေနိုင်တယ်လို့ဆရာသုံးသပ်ပါတယ်လေတာဝန်ရောကြီးကြပါရဲ့လား
အဲဒါကတော့ expectation ပေါ်မှုတည်ရပေါ့နော်ဘလောက်တာဝန်ကြီးတဲ့နဲ့ဘလောက်ထိမျော်လင့်ထားတယ်လဲပေါ့နော်ဘလောက်လိုချင်ကြတယ်လဲဆိုတဲ့အပေါ်မှာမှုတည်ရကိုမကြခဏဒီကောက်နှုတ်ထားတဲ့ဟာပေါ့ Northern Illinois University ကစာဆောင်လေးမှာအခုဟိုအမေရိကန်ကအာမခံမယ်ပေါ့ bail out လုပ်မယ်အဲ့တော့ bail out လုပ်မယ်ဆိုတာကိုအများပြည်သူကနားမလည်ဘူးဘသူ့ကိုလုံမှာလဲအဲ့လိုလုပ်တဲ့ခါမှာဘသူ့ကိုကြိုးရှိမှာလဲနောက်တော့အခု financial crisis ကဘလောက်ထိကြိတ်မှာလဲဒါကုမ္ပဏီကြီးတွေကိုကယ်ကျင်တာလားကုမ္ပဏီရန်နေတဲ့ဆင်အများပြည်သူကိုအကျိုးသက်ရောက်မှုအများပြည်သူပေါ့ခရဲရဲခံမှုဘယ်လိုဖြစ်မလဲဆိုတဲ့ဟာကောင်းကောင်းမသိဘူးဒါတက္ကသိုလ်တစ်ခုရဲ့နေစဉ်တင်းစားဒါចောင်းသားတွေထုံတက္ကသိုလ်ចောင်းသားဆိုတာလဲအဆင့်တစ်ခုရှိပြီးသားနေမှာပေါ့အဲ့တော့အဲ့ဒီဟာတွေကိုလုပ်ပေးဖို့စာနယ်ဇင်းတွေမှာအများကြီးတာဝန်ရှိတယ်လို့သူကပြောတယ်အဲ့တော့စာနယ်ဇင်းတွေမှာကိုအခုသတိထားမိဖမ်းမိတဲ့လောက်ကလည်းအဲစီစစ်ချက်တွေတုံးသက်ချက်တွေပါဒါပေမဲ့သူ့ရဲ့အခြေခံကိုတော့ရှင်းပြထားတာပေါ့လေဆောစောပြောလို့လူဘိန်းနားလဲအောင်ပြောနိုင်ဆိုနိုင်တဲ့အနေအထားမျိုးမတွေ့ရအောင်အဲ့တော့ကိုတို့ကအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာပညာရှင်တစုဖတ်ဖို့ပဲမဟုတ်ဘူးအများပြည်သူသိရှိနိုင်နားလည်နိုင်စဉ်းစားနိုင်ဆင်ခြင်နိုင်ဆုံးဖြတ်နိုင်မှုအထိစာနယ်ဇင်းတွေမှာတောင်းရှိခဲ့သတင်းပေးဖို့ပညာပေးဖို့ကိုကိုယ်တိုင်ကလည်းသူများကိုပညာပေးဆိုတော့ကိုကလည်းရှိမှဖြစ်မှာဆိုတော့အဲ့လိုလုပ်ပေးဖို့လိုအပ်တယ်လို့ယူဆ
စီးပွားရေးဆိုင်ရာအကြောင်းအရာတွေကိုထုတ်လွှင့်ရေးသားနေကြသူတွေနဲ့နားဆင်ဖတ်ရှုကြသူတွေအတွက်ဥက္ကမောင်ညိုဘောဂဗီရာရဲ့အကြံပြုချက်တွေကိုစူးစီးတင်ပြထားတဲ့ဒီသတင်းပတ်အစီအစဉ်ကိုဒီနေရာမှာပဲညီကုန်းချုပ်လိုက်ပါရခင်ဗျာ